2010ရွေးကောက်ပွဲဝင်မဲ့သူတွေကိုလေ့လာကြည့်တဲ့အခါအစောပိုင်းကတည်းက NLD ကအထောက်ခံထားတဲ့သူတွေလည်းပါဝင်လာတာတွေ့ရပါတယ်။အဲဒါကြောင့် NLD ခွဲထွက်အုပ်စုတွေဘယ်သူတွေလဲဆိုတာပြန်ကြည့်ဖို့လိုလာပါတယ်။မန္တလေးတိုင်းကအရွေးခံမှာဖြစ်တဲ့ဝန်တန်နု NLD အဖွဲ့ကို NLD တွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာစိုးလင်းကခေါင်းဆောင်ထားပါတယ်။အဲလောလောဆယ်ရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်ထားပြီးဖြစ်ပါတယ်။အဲဒီနောက်ဥပုံမောင်းခေါင်းဆောင်နဲ့ဒီမို NLD စကိုင်းတိုင်းဆိုတာလည်းရှိပါသေးတယ်။ဝန်တန်နု NLD ဆိုတဲ့အဖွဲ့ကို NLD တွတ်တော်ကိုယ်စားလှယ်ဒေါက်တာစိုးလင်းကဦးဆောင်ပြီး NLD ကအကြောင်းအမျိုးမျိုးနဲ့လှုပ်ထွက်ထားသူတွေစုပေါင်းထားတဲ့အဖွဲ့ဖြစ်တယ်လို့မန္တလေး NLD အဖွဲ့ဝင်ဒေါ်ဝင်းဝင်းမြတ်က RFA ကိုတချိန်ကပြောခဲ့ပါတယ်။အဲဝန်တန်နု NLD ဆိုတဲ့အဖွဲ့ကိုပထမဆုံးပွဲထုတ်တာဟာမြန်မာစီအစိုးရမဟုတ်ပါဘူး။ကနေဒါနိုင်ငံအခြေစိုက်ဦးမြင့်ရွှေဆိုတဲ့ပုဂ္ဂိုလ်ကအင်တာနက်ကတဆင့်ဖြန့်ဝေတဲ့မြန်မာတန်တော်စင်ဆိုတဲ့စာဆောင်ကနေစတင်ပွဲထုတ်ခဲ့တာဖြစ်တယ်လို့မြန်မာအတိုက်ခံတွေဘက်ကပြောပါတယ်။အဲမန္တလေးအနောက်တောင်မြို့နယ်NLD တွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာစိုးလင်းဆိုသူနဲ့မြန်မာတန်တော်စင်တို့တွေ့ဆုံမေးမြန်းချက်ကိုပြီးခဲ့တဲ့5နှစ်မှာအင်တာနက်ကတဆင့်စတင်ဖြန့်ဝေခဲ့တာဖြစ်ပါတယ်။အဲ2000ခုနှစ်ကစပြီး NLD ကနှုတ်ထွက်ခဲ့သူတွေနဲ့စုပေါင်းထားတဲ့ဒီအဖွဲ့ကိုဝန်တန်နု NLD လို့ခေါ်တဲ့အကြောင်းဒေါက်တာစိုးလင်းကိုကိုကရည်သားထားပါတယ်။ဒေါက်တာစိုးလင်းရဲ့ပြောဆိုချက်အရဆိုရင်အဖွဲ့ဝင်အင်အားအဲ့ဒီအချိန်ကတထောင်ကျော်ရှိပြီးမန္တလေးမှာ NLD အဖွဲ့ဝင်လုံးဝမရှိတဲ့မြို့နယ်တွေတောင်ရှိနေပြီလို့မြန်မာတန်တော်စင်ကရေးပါတယ်။ဒါပေမဲ့ဝန်တန်နု NLD ဆိုတဲ့အဖွဲ့ဟာလူ၅ဦးသာရှိတဲ့အဖွဲ့ဖြစ်တယ်လို့မန္တလေး NLD အဖွဲ့ဝင်ဒေါ်ဝင်းဝင်းမြတ်ကပြောခဲ့ပါတယ်။ဝန်တန်နု NLD အဖွဲ့ခေါင်းဆောင်ဒေါက်တာစိုးလင်းဟာစစ်မှုတီဝင်ကြီးဦးအောင်တောင်းနဲ့ယင်းသူဖြစ်ပြီးမြန်မာစစ်စိုးရကဝန်တန်နု NLD အဖွဲ့ကိုအပြစ်ခတ်ရစဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနီးတူမဟာမိတ်သဘောဆက်ဆံတဲ့အကြောင်းကိုပါမြန်မာတန်တော်စင်ကရေးခဲ့ပါတယ်။အဲဒါပြင်ဝန်တန်နု NLD အဖွဲ့ခေါင်းဆောင်ဒေါက်တာစိုးလင်းရဲ့သားနှစ်ဦးလုကင်နေတဲ့စစ်မှုတီဝင်ကြီးဌာနဆောက်လုပ်ရေးကန်ထရိုက်လုပ်ငန်းပမာဏကကျန်ငွေ3,500ဝန်းကျင်ရှိတယ်လို့ဖော်ပြထားပါတယ်။အလားတူပဲတချိန်က NLD ကထုတ်ပယ်ထားတဲ့ကျွတ်တော်ကိုယ်စားလှယ်6ဦးကလည်းရွေးကောက်ပွဲဝင်ဖို့စိုက်ပျက်နေပါတယ်။အဲအဲ့ဒီပုဂ္ဂိုလ်6ဦးကတော့မင်္ဂလာရုံမဲဆန္ဒနဲ့အမှတ်1ကဦးကြည်ဝင်း၊မင်္ဂလာရုံမဲဆန္ဒနဲ့အမှတ်2ကဦးတင်ထွန်းမောင်း၊တွန်တေးမဲဆန္ဒနဲ့အမှတ1ကဦးမြလှိုင်း၊ကျိတ်လက်မဲဆန္ဒနဲ့အမှတ1ကဦးတင်ဝင်းနဲ့တောင်တွင်းကြီးမဲဆန္ဒနဲ့အမှတ1ကဦးသိန်းကြီး၊အဲဒီနောက်မင်းဘူးမဲဆန္ဒနဲ့အမှတ1ကဦးလာစိုးတို့6ယောက်ဖြစ်ပါတယ်။အဲ့ဒီပုဂ္ဂိုလ်တွေဟာအမျိုးသားညီလာခံတုန်းကလည်းစစ်စိုးရဖွဲ့စည်းပုံအခြေခံဥပဒေတွေကအဓိကကျတဲ့သမရရဲ့လုပ်ပိုင်ခွင့်တွေစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကိုအစိုးတင်သွင်းခဲ့သူတွေလည်းဖြစ်ပါတယ်။အဲ့ဒီလူတော်ကိုယ်စားလှယ်တွေကိုစစ်စိုးရကအသုံးချနေတယ်လို့အတိုက်ခံဘက်ကမြင်ပါတယ်။အထူးခြားတဲ့အချက်က NLD ကထုတ်ပယ်ထားတဲ့အဲ့ဒီအမတ်6ဦးရဲ့ဝန်တန်နု NLD ရဲ့ဥပုံမောင်းခေါင်းဆောင်နဲ့ဒီမို NLD စကိုင်းတိုင်းအဖွဲ့၃ဖွဲ့လုံးဟာကွဲလွန်သူတခင်စိုးရဲ့အလံဒီလူတဲ့နိုင်ငံရေးသမားတွေနဲ့ပေါင်းမိသွားပြီးအဲ့ဒီအုပ်စုကိုတတိယအင်အားစုဒါမှမဟုတ်အမျိုးသားနိုင်ငံရေးအင်အားစုဆိုပြီးအစောပိုင်းကစူးစီးပြီးသတင်းစာရှင်းလင်းပွဲတွေတောင်လုပ်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာမှကိုယ့်ဘွဲ့ပေါင်းပြီးအမျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ဆိုပြီးနာမည်ပြောင်းခဲ့တာပါ။ဒါပေမဲ့အလန်ဒီလူရက်တီဟာစစ်စိုးရနဲ့လက်ဝါးရိုက်လုက္ကင်နေသူတွေသာဖြစ်တာမို့တတိယအင်အားစုလို့ခေါ်နိုင်ပါမလားဆိုတာမြန်မာသတင်းတမ်းဘက်ကဒုဥက္ကဋ္ဌဦးစင်လင်းကတန်တရားရှိပါတယ်
။အဲ့ဒီကဒါသူတို့အစုအဖွဲ့ကိုသူတို့ကတော့တတိယအင်အားစုလို့သူတို့ကြွကြော်တာလည်းရှိတာပေါ့လေသူတို့ပြောကြတာကသူတို့က NLD လက်ဘက်ကလည်းမဟုတ်ဘူးတစ်ချက်လူလည်းမဟုတ်ဘူးနိုင်ငံအတွက်အဲလိုအပ်ချက်အရာပေါ်လာတဲ့နိုင်ငံရေးအင်အားစုတခုတတိယနိုင်ငံရေးအင်အားစုတခုဆိုတာမျိုးသူတို့ကြွကြော်ခဲ့တာမျိုးရှိတယ်အဲဒါပေမဲ့လို့အဲ့ဒါကလည်းပဲသူတို့လက်တွေ့လက်ရည်တွေနဲ့ကြတော့ဒရာဒလန်တန်ဒလန်ဖြစ်နေကြတယ်ကျွန်တော်တို့အထူးသဖြင့်ပေါ့ကျွန်တော်တို့ကလမ်းညောင်းနေဖြစ်တဲ့ဒီဦးလာမြင့်တို့ဦးထွန်းအောင်ကျော်တို့နော်စတဲ့ပုဂ္ဂိုလ်များဟာဒီမှာဦးထွန်းအောင်ကျော်ဆိုလို့ရှိရင်အောင်မိုးဆန်အောင်စေမင်းခင်ဝဲဆန်ဆိုတဲ့ကလောင်နံပါတ်တွေနဲ့ငါးဖတ်တဲ့ဇာတိမှာဝါရပြဆောင်မားတွေရေးရေးနိုင်ခဲ့တာကျွန်တော်တို့တွေ့ရတယ်။အဥကျော်မြင့်ဆိုရင်လည်းပဲကျော်မြင့်နိုင်မောင်အောင်ညတရဆိုတဲ့နံပါတ်တွေနဲ့ရေးတာကျွန်တော်တို့သတိထားမိတယ်။အဥလာမြင့်ဆိုရင်လည်းမောင်မျိုးမြတ်တို့မောင်မျိုးမြတ်တို့ဆိုတဲ့ကလောင်နံပါတ်တွေနဲ့ဝါရပြဆောင်မားတွေရေးခဲ့တာကျွန်တော်တို့တွေ့ရတယ်။ငါးဖတ်ရဲ့သတင်းစာမှာနော်ငါးဖတ်အကြိုက်နော်ငါးဖတ်ရေးနေခြင်းတဲ့ဟာတွေကိုရေးခွင့်ရတယ်ဆိုကြတဲ့ကသူတို့ကဘယ်လိုလုပ်ပြီးတော့ကျွန်တော်တို့တတိယအင်အားစုလို့ကျွန်တော်တို့ပြောလို့ရအောင်လဲဒီပုံကောင်များဟာသူ့အတွက်နော်အသုံးချလို့ရတဲ့လူတွေဖြစ်လို့သားလင်နေရာပေးမြောက်စားခဲ့တာပေါ့ဒါကြောင့်မလို့သူတို့ဟာပါတီတွေခွဲပြီးတော့လှုပ်ရှားနေတယ်ဆိုတော့ညာလည်းပဲကျွန်တော်တို့မြင်တာကတော့သူတို့ဒီနာဖနဲ့လေဝရိုက်ထားပြီးတော့ဒါနာအဖဒီညွှန်ကြားချက်တွေအတိုင်းပဲလှုပ်ရှားနေတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်မိတယ်
အတတိယအင်အားစုခေါ်အမျိုးသားနိုင်ငံရေးအင်အားစုတွေကအလန်နီကွန်မြူနတီဟာဥစဉ်လင်းပြောသလိုစစ်စိုးရခိုင်းတာလုပ်ပြီးနေသူတွေဆိုရင်ဒီလူတွေနဲ့ပေါင်းမိတဲ့အတွက် NLD ကအထောက်ခံထားသူတွေလုပ်နေတာကိုအမျိုးသားနိုင်ငံရေးလို့ခေါ်နိုင်ပါမလားလို့ RFA ကမေးတဲ့အခါမ Minglaro Messanane, Amati Tudo, Kuzele Uji Wenga, Amyudai to Suyen, Badune Pipshi, Let Red Luna in Nelu, Arafigu, Piosubari.
Jinorua, Mahamezura, Aroga, Amyudai Gesama, Duni Neuzabo, Alani Vedi, Alandu Vedi Pibo, ya, Yamasu Delinanzi and Duri Vedi Pibo, no? Democracy Lurale Duri Vedi, Shizajaka Jomari Vedi, Jeno Dwellu Nijara, eh? Jeno Shizajaka Jomari Nelegeno, Yahu Dwellu Kevare, Menguna no Uzaru, Gogo Yiro, Jeno, Pejare, Jeno, Tru, Tuashim Yare, Jeno, John Daima, who, Han, John Daima, Tuashim Yabare, Tony Lagome, Jane Poe Zidi Bono, Alani Rubarua, Jeno, Hosa Pieta Solution, Jeno Rua, Amuza Yikes of Man Lushi, Alandu, Alani, Alane, Jeno, the Bomataro, ya.
ဒီလိုအကျိုးတန်းကြီးအကျိုးရှိမဲ့လုပ်ငန်းမှန်များကျွန်တော်ဘယ်သူမှမဆိုကျွန်တော်တို့ကတွဲလုံမှာပဲအဲတမ်းလို့သူကနေလည်းကျွန်တော်တွဲလုံမှာပဲအခုလည်းပဲအန်အေဒီကရုပ်ကွယ်မဝင်ဘူးလို့ဆုံးဖြတ်ပြီးမဲ့အန်အေဒီခေါင်းဆောင်မင်းတွေကတချို့ဟာပါတီခွဲထောင်ပြီးရုပ်ကွယ်ဝင်မယ်ဆိုတဲ့အတန်ကြီးကြားနေရတယ်လို့တွတ်တော်ကူစလေဦးကြည်ဝင်းကအားရဖေကိုပြောပါတယ်
သူတို့ကတော့အဲ့လိုပေါ့ပါတီတရားအနေနဲ့ပြန်ပြီးတော့ဥစားတီထောင်ပြီးတော့ရုပ်ကောက်ပွဲဝင်မယ်လို့တော့အဲ့လိုတော့သတင်းတော့ကြားတယ်ပေါ့နော်သူတို့ကတော့အဲ့လိုပေါ့ပါတီတရားအနေနဲ့ပြန်ပြီးတော့ဥစားတီထောင်ပြီးတော့ရုပ်ကောက်ပွဲဝင်မယ်လို့တော့အဲ့လိုတော့သတင်းတော့ကြားတယ်ပေါ့နော်ဆိုတော့ရှင်များခင်ဗျအမျိုးသားနိုင်ငံရေးမဟာမိတ်များအဖွဲ့ချုပ်ဝင်လွှတ်တော်ကိုယ်စားလှယ်ဦးကြည်ဝင်